တရုတ်နိုင်ငံက1989ခုနှစ် TNMN ရှင်ပြင်းအရေးခင်းကိုအင်အားသုံးဖြိုခွင်းဖို့အမိန့်ပေးခဲ့သူအသက်62နှစ်အရွယ်ဝန်ကြီးချုပ်ဟောင်လီဖောင်ဟာဘေကျင်းမှာတင်းနာနေကကွယ်လွန်သွားပါပြီ။ဒီမိုကရေစီရေးလိုလားသူတွေကတော့ဘေကျင်းရဲ့တာသက်သမားလို့နာမည်ကြီးတဲ့လီဖောင်ကိုနာမည်ဆိုးတက်ပြီးဝိုင်းကျင်တဲ့ဝန်ကြီးချုပ်ဟောင်အဖြစ်မြင်ကြောင်းနိုင်ငံရေးလှစ်လာသူတချို့ကသုံးသပ်ပါတယ်။အပြည့်အစုံကိုဒေါ်ခင်မျိုးသက်ကပြောပြပေးပါပါမယ်။
တေးဦးမျိုးသားဒီလူထွတ်တော်အမြဲတမ်းကောမဒီဥက္ကဋ္ဌဖြစ်တဲ့ဝန်ကြီးချုပ်ဟောင်းဒီပန်းတနင်္လာနေ့ည7နာရီကျော်မှာကွယ်လွန်သွားတာကိုနိုင်ငံပိုင်သတင်းတွေမှာအင်ကာနီကထုတ်ပြန်ဖော်ပြချက်ပါတယ
်။国务院原总理第九届全国人民代表大会常务委员会
တေးဦးပြည်သူ့သမ္မတနိုင်ငံရဲ့နိုင်ငံတော်ကောင်စီဝန်ကြီးချုပ်ဟောင်းဖြစ်သူကိုကြိမ်မြောက်အမျိုးသားပြည်သူ့လွှတ်တော်အမြဲတမ်းကောမဒီဥက္ကဋ္ဌဖြစ်တဲ့ရဲဘော်ကြီးဒီပန်းဟာဖြားနာနေရကနေ2019ခုနှစ်ဇူလိုင်လ22ရက်အသက်60အရွယ်မှာကွယ်လွန်သွားကြောင်းကြေညာအပ်ပါတယ်
။ဝန်ကြီးချုပ်ဟောင်းလီပန်းဟာအရင်ကစီးရင်ကင်ဆာရောဂါကိုခံစားနေရသူဖြစ်ပါတယ်။1989ခုနှစ်ဇွန်လ4ရက်နေ့ကဒီမိုကရေစီရေးတောင်းဆိုဆန္ဒပြတဲ့ကျောင်းသားတွေကိုတန်အမန်ရင်မြင်တဝိုက်ရရဆက်ဆက်ဖြိုခွဲရမှာအဲ့ဒီချိန်ကတရုတ်ခေါင်းဆောင်ကြီးတင့်ရှောင်ဖိန်နဲ့သူဝန်ကြီးချုပ်တာဝန်ထမ်းဆောင်နေတဲ့သဘောထားတင်ပါသူလို့အများမြင်နဲ့လီပန်းမှာတာဝန်ရှိတယ်လို့နိုင်ငံတကာကဝေဖန်ကြပါတယ်။ဆန္ဒပြသူတွေကိုတန်ချက်ကကားရင်းနဲ့စစ်တပ်ကဖြိုခွဲမှုတွေမလုပ်ချင်သတင်းပတ်တွေအတွင်းမှာပဲအဲ့ဒီချိန်ကဝန်ကြီးချုပ်ဖြစ်တဲ့လီပန်းကဘေကျင်းကဒေသတချို့အတွက်စစ်အုပ်ချုပ်ရေးမာရှယ်လောကြီးညာခဲ့တာကြောင့်ဖြစ်ပါတယ်။လူပေါင်း1000လောက်တည်ဆုံခဲ့တဲ့တန်အနေနဲ့ဖြိုခွဲမှုရေးခင်းတဲ့ပတ်သက်ပြီးသူ့ရဲ့လှုပ်ဆောင်မှုဟာလိုအပ်လို့လုပ်ရတာဖြစ်ကြောင်းလဲသူကပြောခဲ့တာပါ။ဆစ်ဆူရတဲ့အောင်မှာနေခဲ့ရတဲ့မြန်မာနိုင်ငံမှာလည်းတရုတ်ထက်တနည်းဆော့ပြီး88မှာအရေးခင်းဖြစ်ပွားခဲ့တယ်လို့ဖြိုခွဲမှုကလည်းတူညီနေတာကြောင့်ကွယ်လွန်သူဒီပန်းကိုအမှတ်ရစေတယ်လို့1990ရွေးကောက်ပွဲအနိုင်ရအမှတ်တူဖြစ်တဲ့ဒေါက်တာတင့်ဆွေကပြောပါတယ
်ဒီဝန်ကြီးချုပ်ဟောင်းလီပင်းလက်ထက်နဲ့ကျွန်တော်တို့ပြည်မနိုင်ငံမှာဆစ်ဆူရစတဲ့တဲ့အချိန်နဲ့တိုက်ဆိုင်ပါတယ်နောက်တစ်ခါအခုသူကွယ်လွန်တဲ့အချိန်မှာတရုတ်နိုင်ငံသားဒီမိုကရေစီလိုလားသူတွေကသူ့ကိုပီကင်းမြို့ရဲ့သာသနာလို့အမည်တပ်ထားတယ်လို့ကျွန်တော်တို့နိုင်ငံမှာလည်း1988ကဥနေဝင်ရဲ့နောက်မှာဆက်ခံတဲ့သမ္မတဦးစိန်ဝင်ကိုရန်ကုန်မြို့ရဲ့သာသနာလို့နာမည်တပ်ထားတယ်နဲ့သွားတိုက်ခိုက်ပါတယ်။ဘာကြောင့်ပီကင်းသာသနာလို့ဖြစ်တယ်လဲဆိုရင်1989မှာပါပဲဂျွန်လာထဲမှာပီကင်းမြို့မှာကျောင်းသားတွေဦးဆောင်တဲ့ဆန္ဒပြပွဲကိုသူကအကြမ်းဖက်နှိမ်နှင်းခဲ့လို့နာမည်ရတာခဏပမာပြီမှာလေဦးစိန်လွင်က88အရေးခင်မတိုင်ရင်မှာရန်ကုန်မြို့မှာအဲ့ဒါလိုပဲဆန္ဒပြတဲ့လူကိုတဖြတ်ခဲ့လို့ဖြစ်ပါတယ
်88အရေးခင်ပြီးမြန်မာနိုင်ငံကိုနိုင်ငံတကာကဝိုင်းကျင်နေကြချိန်မှာပဲဒီပန်းဟာသူများပြည်ရင်းရဲ့ဝင်မဆွတ်တဲ့မူဝါဒကိုချင့်သုံးတယ်လို့ညင်ညာပြီးတရုတ်မြန်မာနှစ်နိုင်ငံဆွေမျိုးပေါက်ဖော်ဖြစ်ရင်းရင်းနှီးနှီးဆက်ဆံခဲ့သူဖြစ်တယ်လို့ဒေါက်တာတင့်ဆွေကပြောပါတယ
်ဒီပင်းလက်ထက်မှာပဲပမာဆစ်ဆိုးရနဲ့ဆက်ဆံမှုတွေတော်တော်လေးများပါတယ်အပြန်အလှန်သူ့အရင်ဗမာပြည်ကဗိုလ်ချုပ်ခွင့်ညွန့်နဲ့အဲ့ဒီကိုသွားတယ်နောက်သူကိုယ်တိုင်လည်းနောက်ပိုင်းကျတော့ဗိုလ်ချုပ်သန်းရွှေဖိတ်ကြမှုနဲ့ဗမာပြည်ကိုလာခဲ့ပါတယ်ခင်ဗျနောက်သူ့ညီညွတ်လက်ထက်မှာပဲဗမာပြည်ကိုစီရင်နေရောက်လာတော့တခြားဆက်လက်နဲ့ပစ္စည်းတွေရောက်လာရပါကျွန်တော်တို့အပြန်အလှန်ရှိခဲ့တဲ့အတွက်တေဝင်ချုပ်လီပင်းနဲ့ဗမာနိုင်ငံကနဝတ္တနာဖာဆစ်ဆိုရရဲ့ဆက်ဆံရေးကောင်းခဲ့ပြီးတော့နိုင်ငံမှာဒီမိုကရေစီကိုရရစစနေနေတဲ့ကာလတွေဖြစ်တဲ့လီပင်းဟာကျွန်တော်တို့မြန်မာပြည်သူတွေဒီမိုကရေစီလိုလားတဲ့ဒီလိုတက်တော့သူ့ကိုကျွန်တော်တို့နာမည်ဆိုးတက်ပြီးတော့အမိုင်းတင်မယ်ဝန်ကြီးချုပ်ဟောင်းလို့ပြောရမှာပေါ့ခင်ဗျ
တရုတ်နိုင်ငံမှာတဘာဝဝင်းကျင်ထိခိုက်မှုတွေရှိနေတဲ့ Three Gorges Dam ရေကာတာစီမံကိန်းကြီးကိုတာဝန်ယူပြီးလှုပ်ဆောင်ခဲ့တဲ့လီပင်းရဲ့သမီးဖြစ်သူလီရှောင်လင်းဟာလည်းမြန်မာနိုင်ငံမှာလူမှုရဲ့တောင်းဆိုမှုကြောင့်ရပ်တန့်ထားရတဲ့မြစ်ဆုံရေကာတာစီမံကိန်းကိုဦးစီးလုပ်ကင်တဲ့တရုတ်စွမ်းရင်ရင်းနှီးမြှုပ်နှံမှု CBI ကုမ္ပဏီရဲ့ဒုဥက္ကဋ္ဌဖြစ်ပါတယ်။ချန်ဒူးမှာ1928ခုနှစ်ကမွေးဖွားခဲ့တဲ့လီပန်းဟာမိဘမဲ့ဖြစ်သွားတဲ့အတွက်တရုတ်ဝန်ကြီးချုပ်ဟောင်းချွန်ရန်လိုင်းကသူ့ကိုမွေးစားခဲ့တာကြောင့်အသက်3နှစ်အရွယ်ကစပြီးနိုင်ငံရေးလောကတွေကြီးပြင်းလာခဲ့ရတာဖြစ်ပါတယ်။ချူတည်ဆုံးခဲ့တဲ့1986ခုနှစ်နောက်ပိုင်းမှာလေချူမိသားစုကပဲဆက်ပြီးသူ့ကိုစောင့်ရှောက်ထားတာပါလီပန်းဟာ1989ကနေ1988ခုနှစ်အထိတရုတ်နိုင်ငံရဲ့ဇရုထမြတ်ဝန်ကြီးချုပ်ဖြစ်တဲ့တာဝန်ထမ်းဆောင်ခဲ့တယ်လို့1998ခုနှစ်ကနေ2003ခုနှစ်အထိတရုတ်ထိပ်တန်းရာထူးတစ်ခုဖြစ်တဲ့ အမျိုးသားလွှတ်တော်ရဲ့အမြင့်ဆုံးကော်မတီဥက္ကဋ္ဌဖြစ်တာဝန်ယူခဲ့သူဖြစ်ပါတယ်။